Welcome to the Voice of America in Burmese.
မင်္ဂလာစနေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ26ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့စနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါမနက်ခင်းထုတ်လုပ်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒင်ပိုလန်နိုင်ငံကိုသွားရောက်ပြီးအဲဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံတဲ့သတင်းအမေရိကန်နဲ့ဗြိတိန်နိုင်ငံကမြန်မာနိုင်ငံပေါ်အရေးယူမှုအသစ်တွေချမှတ်တန်ခတ်လိုက်တဲ့သတင်းအာဆီယံအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ပေါ်အကဲခတ်တွေကဝေမာလိုက်တဲ့သတင်းတွေနဲ့သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်အဲဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
အဲ့ညာရောဖန်ဆက်ရအောင်ကတော့တရားဝါသမောအရေးလုံးတိုင်းပါနော်ဆောက်ခတ်တာမရလို့ဖတ်နေတယ်။မရောတော့မိသူရွာရွာခံပေါ့မိသူရွာရွာခံကခဲရနေ
ချင်းပြင်းနေမှာစစ်ကောင်စီတပ်တွေကကြေးရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းသတင်းအပြည့်စုံမှာနားထစင်ရမှာဖြစ်ပါတယ်။အဲ့ဒီနောက်အာဆီယံအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ကိုအကဲခတ်တွေကဝေဖန်လိုက်တဲ့အကြောင်းရုရှားတပ်တွေကယူကရိန်းအရသာပြစ်မှတ်တွေကိုတိုက်ခိုက်မှုကိုလူပရေးစောင့်ကြည့်သူတွေကရှုံချလိုက်တဲ့အကြောင်းယူကရိန်းနိုင်ငံမှာသတင်းတောက်တွေတည်ဆုံနိုင်တဲ့တည်ဆုံနေတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာပါ။အဲ့ဒီနောက်သတင်းပတ်စဉ်အစီအစဉ်တွေနဲ့အမျိုးသမီးကဏ္ဍတုဒ္ဒဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာတို့ကိုလည်းဆက်လက်နားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့စနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူခွင့်ရဲ့ပြဿနာတွေကြုံရတာကိုဖြေရှင်းဖို့စ조사နေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ American သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံကိုတောင်းရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ American တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ
်။ We're in the midst of and I don't want to sound too philosophical.
အခုချိန်ဟာဒီမိုကရေစီနဲ့ခရိုနီတွေကြားကတိုက်ပွဲအလေရောက်နေတာဖြစ်ကြောင်း American သမ္မတက American လေးတပ်တမဟာ82ကတပ်ဖွဲ့ဝင်တွေနဲ့ပိုလန်နိုင်ငံရဇောမြို့မှာတောက်ကြံတွေ့ဆုံခြင်းပြောကြားခဲ့တာပါ။သမ္မတဘိုင်ဒန်တွားရောက်တွေ့ဆုံခဲ့တဲ့အမေရိကန်တပ်ဖွဲ့တွေဟာပိုလန်၊လစ်သူရေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ဘူလ်ဂေးရီးယားနဲ့ရိုမေးနီးယားအပါအဝင်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေမှာရောက်နေတဲ့ထောင်နဲ့ချီတဲ့နေတိုးမဟာမိတ်တပ်တွေကိုအကူအညီပေးဖို့ရောက်နေတာပါ။ယူကရိန်းမှာကျုံးနေရတဲ့အကြမ်းဖက်မှုအန်ဒီယားကနေထွက်ပြေးလာတဲ့ဒုက္ခတွေအရေအတွက်တိုးလာနေတာနဲ့လူသားဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကိုရဇော၄စိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာပိုလန်ကိုမလာခင်တောက်ကြံနေမှာပဲ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မှာတော့ဥရောပဒေသရဲ့ရုရှားရေနံတင်ပို့မှုကိုနှိခိုးနေရမှုတွေရော့ပါအောင်ပူးတွဲအလုပ်အဖွဲ့တစ်ခုကိုဖွဲ့စည်းကြောင်းကြေညာခဲ့တာပါ။မတ်လ16ရက်နေ့ကမရိုပိုမြို့ပြဇာတ်ရုံကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြဇာတ်ရုံထဲမှာဘုံးခိုးနေကြတဲ့မြို့ကန်300တေဆုံးခဲ့ရတယ်လို့မရိုပိုမြို့ကောင်စီအရာရှိတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားလေရင်တစ်စင်းရဲ့ပစ်ခတ်မှုကြောင့်ပြဇာတ်ရုံထဲလူပေါင်း300လောက်တေဆုံးကြောင်းမျက်မြင်သက်သေတွေရဲ့ပြောကြားချက်ကိုကိုးကားပြီးမရိုပိုမြို့ရဲ့မြို့ကောင်စီ Telegram Online Media မှာတောက်ကြနေကဖော်ပြထားပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီလားမျက်မြင်တွေ့သူတွေကတည်ဆုံသူအရေးအတွက်ကိုဘလို့သိရတာလဲဆိုတာတွေကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြိုကျပျက်စီးနေတဲ့ဒီအဆောက်အဦတွေကနေအသက်ရှင်ကျန်ရသူ130လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့မာရူပိုမြို့အရာရှိတွေကအရင်တုန်းကပြောခဲ့တာပါ။ဒီအဆောက်အဦတွေမှာခိုးလုံနေသူက1300ကျော်ရှိကြောင်းယူကရိန်းအာဏာပိုင်တွေကလည်းပြောကြားခဲ့ပါတယ်။လေရင်နဲ့လာရောက်တိုက်ခိုက်ရင်ညံသာအောင်ဒီအဆောက်အဦရဲ့အပြင်ဘက်မှာရုရှားဘာသာနဲ့ကလေးငယ်တွေရှိနေကြောင်းစလုံးကြီးတွေနဲ့ရေးပြထားတာဖြစ်ပါတယ်။ဒီကိစ္စကိုဘယ်တော့မှလည်းခွင့်လွှတ်မှာမဟုတ်ကြောင်းမာရူပိုမြို့ကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေကမိန်းကလေးကျောင်းတွေကိုပိတ်ပစ်ခဲ့တဲ့နောက်အမေရိကန်ကတာလီဘန်တွေနဲ့ဒိုဟာမှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေကိုအလေတန်းကျောင်းပြန်ပြီးတက်ခွင့်မပြုဘူးဆိုတဲ့တာလီဘန်တွေရဲ့ဆုံးဖြတ်ချက်ပေါ်မှာ တန်းနဲ့ချီတဲ့အာဖဂန်မိသားစုတွေနဲ့အတူစိတ်ပြက်ကြောင်အမေရိကန်ကပြသလိုက်တာဖြစ်ကြောင်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။တာလီဘန်ရဲ့ဒီဆုံးဖြတ်ချက်ဟာအမေရိကန်နဲ့ထိတွေ့ဆက်ဆံရေးကိုအပြောင်းအလဲဖြစ်သွားစေနိုင်တယ်ဆိုတော့ကိုရှင်းလင်းစွာပြသတဲ့အနေနဲ့ဒိုဟာမှာကျင်းပမဲ့ဆွေးနွေးပွဲအပအဝင်အမေရိကန်ရဲ့ထိတွေ့ဆက်ဆံမှုတချို့ကိုဖျက်သိမ်းခဲ့ကြောင်းလည်းပြောပါတယ်။မနစ်ကအော်ဂိုလာမှာအာဖဂန်ကိုထိန်းချုပ်ခဲ့တဲ့နိုင်ငံတကာအသိမှတ်ပြမှုကိုလိုချင်နေတဲ့တာလီဘန်တွေဟာဒီသတင်းပတ်ထဲမှာမင်းကလေးကျောင်းတွေကိုပြန်ဖွင့်ပေးခဲ့ပြီးနိုင်ပိုင်းအတွက်မှာပဲပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်။တာလီဘန်တွေအနေနဲ့သူတို့ဆုံးဖြတ်ချက်ကိုချက်ချင်းပြန်ပြီးတော့မပြန်ဘူးဆိုရင်ဒါဟာအာဖဂန်ပြည်သူတွေကိုသာမကနိုင်ငံစီးပွားဖွံ့ဖြိုးမှုနဲ့အတူနိုင်ငံတကာအတိုင်းအဝိုင်းနဲ့ဆက်ဆံရေးတိုးတက်ခြင်းနဲ့တာလီဘန်တွေရဲ့ရည်မှန်းချက်ကိုပါအထူးထိခိုက်စေမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။ဗြိတိန်၊ကနေဒါ၊ပြင်သစ်၊အီတလီ၊နော်ဝေးနဲ့အမေရိကန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ EU ဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်တို့ကလည်းကျန်တဲ့ပြည်နေမှာပဲပူးတွဲကြေညာချက်ထုတ်ပြန်လိုက်ပြီးတာလီဘန်ရဲ့ဒီဆုံးဖြတ်ချက်ဟာတာလီဘန်တွေကိုသူတို့အဖွဲ့ကတည်ဝင်အသိပ္ပံပြုရေးကိုထိခိုက်စေမှာဖြစ်ကြောင်းသတိပေးလိုက်ပါတယ်။ယေသီယိုပီးယားအစိုးရကလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ဖို့အတွက်အကန့်အသတ်မရှိအပြစ်ခံရက်စဲမှာဖြစ်ကြောင်းကျင်းညာလိုက်ပြီးနောက်တည့်ရမှာပဲတီဂရီတပုံတွေကနိုင်ငံမြောက်ပိုင်းမှာသူတို့ရဲ့18လနီးပါးတိုက်ခိုက်နေမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းတောက်ကြနေမှာသဘောတူလိုက်ပါတယ်။သူတို့ရဲ့တိုက်ခိုက်ရေးရစက်မှုအတွက်ချက်ချင်းအကောင့်ထဲပေါ်မှာဖြစ်ကြောင်းနဲ့အီသီယိုးပီးယားအာဏာပိုင်တွေအနေနဲ့တီဂရီဒေသကတိမ့်နေချီတဲ့အငပ်ပြီးရင်ဆိုင်နေရသူတွေအတွက်အရေးပေါ်အကူအညီတွေကိုချက်ချင်းပို့ပေးဖို့တိုက်တွန်းကြောင်းတီဂရီတိုက်ခိုက်ရေးသမားတွေကကျင်းညာချက်ထုတ်ပြန်ပြောဆိုပါတယ်။2020နိုဝင်ဘာမှာစတင်တဲ့ပြည်ရင်းစစ်ကြောင်းထောင်နဲ့ချီတည်ဆုံခဲ့ရတယ်လို့တိုက်ပွဲတွေဟာတီဂရီကနေအနီးဝန်းကျင်ကအမ်ဟာရာနဲ့အဖာဒေတာတွေအထိပါကျေပြန့်လာတဲ့အတွက်နေရဆွန့်ခွာထွက်ပြေးသူတွေတိုးလာနေတာပါပြည်ရင်းစစ်ကြောင်းတီဂရီဒေတာက4သိန်းကျော်ဥယျာဉ်ပြောင်းရွှေ့ခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်စက်တန်းကျုပ်တဲ့လုံရတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်၊ကနေဒါ၊ဗြိတိန်နိုင်ငံတို့ကနောက်ထပ်အရေးယူတန်ခတ်မှုတွေကိုတောက်ကြနေမှာကြေညာလိုက်ပါတယ်။မလ29ရက်နေ့မှာကြာရောက်မဲ့တမ်မတော်နေနဲ့တိုက်ဆိုင်ပြီးပြီးခဲ့တဲ့နှစ်ဒီလိုအချိန်မှာပဲစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြခဲ့တဲ့အရက်သားပြည်သူတွေကိုသွေးထွက်တန်ယိုနှိမ်နှင်းခဲ့တဲ့နှစ်ပတ်လည်အဖြစ်နဲ့လည်းတန်ခတ်မှုတွေကိုကြေညာလိုက်တာဖြစ်ပါတယ်။ရက်စက်တန်းကျုပ်မှုတွေနဲ့ဖိနှိပ်မှုတွေဟာမြန်မာစစ်အာဏာပိုင်တွေရဲ့အုပ်ချုပ်မှုတင်ကြေတတွေလို့ဖြစ်လာနေတယ်လို့လဲတန်ခတ်မှုတွေကိုကြေညာရမှာအမေရိကန်ဗန်နာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီးဘရိုင်းနယ်ဆန်ကပြောဆိုခဲ့ပါတယ်တန်ခတ်လိုက်တဲ့စီးရင်ထဲမှာတော့2021ခုနှစ်ဒီဇင်ဘာလမှာအရှင်လက်လက်မီးရှို့တတ်တာတွေအပါအဝင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့တမ66အပြင်အလဲပိုင်းတိုင်းစစ်ဌာနချုပ်ဒိုင်းမှုဘုံမှုချုပ်ကိုကိုဦးနေပြည်တော်တိုင်းမှုဗိုလ်ချုပ်ဇော်ဟိန်းတို့လည်းပါဝင်ပါတယ်။ဒါအပြင်စစ်တပ်ကိုစစ်လက်နက်ပစ္စည်းထောက်ပံ့နေပြီးလုပ်ငန်းတွေကူညီထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်3ဦးနဲ့ကုမ္ပဏီ4ခုတို့ကိုတန်ခတ်အရေးယူလိုက်ပါတယ်။ဗြိတိန်နိုင်ငံကတော့အရေးယူခဲ့တဲ့အထက်မှာလီတပ်ဦးစီးချုပ်အသစ်ဗိုလ်ချုပ်ကြီးထွန်းအောင်နဲ့ဘယ်လာရုစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဦးအောင်မိုးမြင့်နဲ့သူ့ရဲ့ကုမ္ပဏီအပြင်လီတပ်ကိုထောက်ပံ့ပေးနေတဲ့နောက်ထပ်ကုမ္ပဏီတခုတို့ကိုပါတန်ခတ်အရေးယူခဲ့ပါတယ်။တောက်ကြနေမှာပဲကနေဒါနိုင်ငံကလည်းအလားတူပိတ်ဆို့တန်ခတ်မှုတွေကိုကြေညာခဲ့ပါတယ်။နော်ဝေးပိုင်းတယ်လီနော့ကုမ္ပဏီဟာမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့လုပ်ငန်းတွေကိုရောင်းချမှုအတွေ့နောက်ဆုံးအဆင့်လှုပ်ဆောင်ပြီးပြီလို့တောက်ကြနေမှာပြောဆိုလိုက်ပါတယ်။တယ်လီနော့လက်လွှဲရောင်းချဖို့အတွေ့လအတန်ကြာစောင့်ဆိုင်းခဲ့ရပြီးနောက်မလ18ရက်နေ့တုန်းကရောင်းချမှုကိုအာနာသိန်းစစ်ကောင်စီကအတည်ပြုပေးခဲ့ပါတယ်။လေဗနွန်နိုင်ငံက M1 Group က20ရာခိုင်နှုန်းနဲ့မြန်မာရွှေပြိုင်းဖြူကုမ္ပဏီက80ရာနှုန်းပိုင်ဆိုင်မှုနဲ့လက်လွှဲဝယ်ယူမှာဖြစ်ပါတယ်။အရောင်းအဝယ်သဘောတူစာချုပ်အရတယ်လီနော့ကုမ္ပဏီကအမေရိကန်ဒေါ်လာတန်း50ကိုလက်ငင်းရမှာဖြစ်ပြီးကျန်ဒေါ်လာ55တန်းကို9နှစ်အတွင်းအရစ်ကျရရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ခွာခဲ့တဲ့အတွက်လာမယ့်ဒုတိယဗန်နာရေး3လပတ်မှာ ကုမ္ပဏီအတွက်ဝင်ငွေဒေါ်လာတန်800ကျော်ထိခိုက်မှာဖြစ်ပါတယ်။တယ်လီနော့စက်သွယ်ရေးလုပ်ငန်းအသုံးပြုသူ78တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းပြီးနောက်အများပြည်သူရဲ့သတင်းအချက်အလက်တွေကိုကြားပြတ်ထောက်လှမ်းဖို့အာဏာသိမ်းစစ်ကောင်စီကဖိအားပေးစိတ်ခိုင်းခဲ့ကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတယ်လီနော့ကပြောဆိုခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆွန်လွန်ဟာရှစ်သတင်းပတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်နဲ့အိမ်ပြူတော်မှာလာရောက်တွေ့ဆုံမှာဖြစ်ပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာအရေးအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအိမ်ပြူတော်ကပြောဆိုပါတယ်။ခေါင်းဆောင်တို့တွေ့ဆုံစဉ်မှာမြန်မာနိုင်ငံကအခြေအနေတွေကိုပါထက်သွင်းဆွေးနွေးကြမှာဖြစ်တယ်လို့အငင်းပွားနေတဲ့ပင်လယ်ပြင်တွေကတရုတ်နယ်မြေပုံမှုချက်ထွင်လာတာကိုပြန်လည်တုံ့ပြန်မှုအမေရိကန်ကဥဆောင်ပြုလုပ်နေတဲ့ကိစ္စနဲ့ပစ္စဘိတ်သမုဒ္ဒရာတွေကနိုင်ငံတကာပင်လယ်ရေချောင်းကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်တာကီကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒါအပြင်စင်ကာပူနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့မဟာဗျူဟာမြောက်မဟာမိတ်ဖြစ်မှုရဲ့အရေးပါမှုကိုထပ်မံအတည်ပြုမှာဖြစ်ပြီးအင်ဒိုပစ္စဘိတ်ဒေသပွင့်လင်းမှုနဲ့လွတ်လပ်မှုအခြေအနေတွေကိုလည်းသုံးသပ်သွားဖို့ရှိပါတယ်။ရုရှားရဲ့ယူကရိန်းပေါ်မှာတရားကျူးကျော်မှုကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့တရုတ်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အတွက်နေဇတ်ဒေသမှာတင်းမာမှုတွေကိုဖြေရှင်းဖို့အရေးကြီးကြောင်းအိန္ဒိယကတရုတ်နိုင်ငံကိုပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝင်ကြီးဝမ်ဂျီဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုတောက်ချာနေကရောက်သွားခဲ့ပြီးအိန္ဒိယနိုင်ငံရဲ့ဝင်ကြီးဆူဘရတ်မန်ယန်ဂျန်ရှန်ကာနဲ့တွေ့ဆုံကနိုင်ငံဆက်ဆံရေးကိစ္စတွေကိုရှင်းနေရမှာအခုလိုပြောကြားလိုက်တာပါ။အိန္ဒိယနဲ့တရုတ်အကြားပုံမှန်ဆက်ဆံရေးပြန်လည်ရောက်ရှိဖို့ဟာမရေမရာဖြစ်နေတဲ့နိုင်ငံနယ်စပ်ပြဿနာအပေါ်မှာမူတည်နေတယ်လို့အိန္ဒိယဘက်ကအဓိကထားဆွေးနွေးပါတယ်။တရုတ်ဘက်ကတော့ဒေတာတွေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတဲ့အတွက်နိုင်ငံပူးပေါင်းဆောင်ရွက်တင်တယ်လို့ပြောဆိုပါတယ်။2000ခုနှစ်ဧပြီလကတည်းကစပြီးအိန္ဒိယနယ်စပ်မှာတရုတ်တပ်တွေခြားရခဲ့ပြီးနောက်ထပ်ဖြစ်ပေါ်လာတဲ့တင်းမာမှုတွေကိုမဖြေရှင်းနိုင်ဘဲနိုင်ငံပုံမှန်ဆက်ဆံရေးကိုပြန်လည်တည်ဆောက်လို့မရနိုင်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကိုပြောခဲ့တယ်လို့သုံးနာရီကြာဆွေးနွေးပွဲအပြီးမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးဟာအိန္ဒိယခရီးစဉ်အပြီးမှာနီပေါ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ
်။ VOA American သံကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြပါမယ်။ပထမဆုံးအနေနဲ့မြန်မာခီးစင်မှာအောင်မြင်မှုအထိုက်အလျောက်ရရှိခဲ့ကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပေမဲ့အငဲခတ်တွေကတော့သဘောမတူပါဘူး။အာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်အလက်တွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးတာမျိုးမရှိခြင်းကခီးစင်ရဲ့အားနည်းချက်အဖြစ်ထောက်ပြကြပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်ကနေ VOA သတင်းတောက်လူဟန်ပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့
်မယ်။မြန်မာပြည်ပဋိပက္ခပြည်လဲစီရေးအာဆီယံအထူးကိုယ်စားလှယ်ပြီးခဲ့တဲ့ရက်ပိုင်းနဲ့တွားရောက်တဲ့မြန်မာပြည်ခီးစင်မှာတိုးတက်မှုတစုံတရာရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆိုကွန်ကပြောပေမဲ့အဲ့ဒီတိုးတက်မှုဆိုတာကမပြောပါတော့ဘူးလို့နိုင်ငံရေးအကဲကတ်တွေကဝေဖန်လိုက်ကြပါတယ်။တွေးဆုံသင်တွေးဆုံထိုက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအသီးသီးနဲ့တွေးဆုံနိုင်ငံချင်းမရှိတာလူသားချင်းစာနာမှုအကူအညီဖြန့်ဝေပေးနိုင်ရေးကိစ္စစစ်ကောင်စီနဲ့သဘောတူညီချက်မရခဲ့တာတွေက2021အာဆီယံဘုံသဘောတူညီချက်၅ရပ်ပါအဓိကအချက်တွေကိုပေါ်ဆောင်မှုပြက်ကွက်ခဲ့တယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌဂျာလီဆန်ဒီယေဂိုကထောက်ပြပါတယ
် You can consider this trip as a waste of time.This is supposed to be to bring together our political dialogue.
ဒီကြပြီလက်စုပ်လက်ကင်ပြနိုင်တဲ့ရလတ်မျိုးမတွေ့ရတာကြောင့်ဒီခီးစဉ်ကအချိန်ကုန်လူပန်းလာတာအဖက်တင်ခဲ့ပါလေ။ငင်းချမ်းကြီးနဲ့ပြန်လည်ရင်ကျားစီရေးအတွက်စစ်ကောင်စီကနိုင်ငံရေးလမ်းညွန်မြေပုံတစ်ခုချမှတ်နိုင်အောင်မဆွေးနွေးနိုင်ခဲ့ဘူးဆိုရင်ဒီခီးစဉ်မှာအောင်မြင်မှုရှိတယ်လို့ဘယ်လိုမှမပြောနိုင်ပါဘူး
။အာဆီယံထူးကိုယ်စားလှယ်ရဲ့ခီးစဉ်တွင်စာနာမှုအကူအညီပေးနိုင်ရေးကိစ္စမှာလည်းတစုံတရာသဘောတူညီချက်မရခဲ့တာတောင်ဆန်းစုကြည်တောင်မဟုတ် NLD ထိပ်ပိုင်းခေါင်းဆောင်လေးနဲ့ဖြစ်ဖြစ်တွဲဆောင်ဆွေးနွေးနိုင်ခွင့်မရခဲ့တာဟာလဲအာဆီယံဘုံသဘောတူညီချက်ပါအချက်တွေကိုအကောင့်ထဲမဖော်နိုင်ရကြတယ်လို့ပြောပါတယ်။ Hawaii Pacific တက္ကသိုလ်ရဲ့အပမောက်ကဖြစ်တဲ့ Carl Schuster ကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးမျှော်လင့်ချက်ဟာကမ္ဘောဒီးယားနဲ့အာဆီယံကတန်တမာရေးဖိအားဆက်ပေးနေဖို့ဖြစ်တယ်လို့သုံးသပ်ပါတယ်
။ Their culture is there's never bad news. ASEAN has to continue to engage with Myanmar
အာဆီယံနိုင်ငံအချင်းချင်းကြားပြင်းထန်တဲ့တိုက်ခိုက်မှုမျိုးလုံးဝမရှိပါဘူးမကောင်းတာမြင်နေရင်တောင်မကောင်းဘူးလို့ပြောကြတာမဟုတ်ပါဘူးတိုးတက်မှုတစုံတရာရခဲ့တယ်လို့သူပြောတာကစစ်ကောင်စီကသူ့ကိုလက်ခံတွဲဆောင်ခဲ့လို့ဖြစ်ပါတယ်တကယ်တော့အာဆီယံအနေနဲ့မြန်မာနိုင်ငံကိုဆက်ပြီးထိတွေ့ဆက်ဆံနေဖို့လိုပါတယ်ဒီနေရာမှာကမ္ဘောဒီးယားကိုနိုင်ကဒီမိုကရေစီတိုင်းပြည်မဟုတ်ပြန်တော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့အကြမ်းဖက်မှုတွေရပ်ပြီးငြိမ်းချမ်းတည်ငြိမ်အောင်လုပ်ကြပါလို့သွားပြောဖို့ကလည်းခက်နေပြန်ပါတယ်စစ်ကောင်းဆောင်တွေကသူတို့သွားကျင်တဲ့လမ်းကြောင်းမဟုတ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်တွဲဆုံဆွေးနွေးရေးဖြစ်လာဖို့အာဆီယံဘက်ကဆက်ပြီးတွန်းအားပေးနေဖို့လိုပါတယ
်မြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်ရက်စက်တဲ့အကြမ်းဖက်မှုတွေလုပ်နေတာကြောင့်ပြည်သူတွေရဲ့ခုခံတွန်းလှန်မှုကလည်းပိုကြီးထွားလာနေတာကိုလည်းပါမကရှူစတာကထောက်ပြပါတယ်အာဆီယံထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းစစ်ကောင်စီထိပ်ပိုင်းကောင်းဆောင်တွေအာဆီယံတာဝန်ရှိသူကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံရေးပါတီတချို့ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုနောက်မှစဉ်းစားပေးသွားမယ်လို့စစ်ကောင်စီကသူ့ကိုအကြောင်းပြန်တယ်လို့ဆိုပါတယ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာတချိန်ကျရင်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်သက်ဆိုင်သူတွေပါဝင်လာနိုင်ဖို့လမ်းဖွင့်ပေးနိုင်သူအဖြစ်နဲ့လည်းညှိညွန်းပြောဆိုခဲ့တာပါမြန်မာပြည်ပြည်ပကမှာတက်ဆန်သူအလုံးဟာစီးဆက်ညှိနှိုင်းရေးထက်အပြန်အလှန်တိုက်ခတ်ရေးကိုသာလိုလားနေကြတယ်လို့ပရက်ဆိုခွန်ကအပြစ်တင်ပါတယ်ဒီလိုအခြေအနေတွေကြောင့်ဒိန်းစီတို့လောင်သားစဲစာနာမှုအကူအညီတွေကိုလိုအပ်သူတွေလက်ထက်ဖြန့်ဝေနိုင်ခြင်းမရှိသေးဘူးလို့သူကပြောပါတယ်မြန်မာပြည်ခီးစဉ်တွင်ရေရာတဲ့အဖြစ်တစ်ခုမထွက်လာတာကမျောလင့်ချက်ကိုဆုံးရှုံးစေတယ်လို့ Cambodia Institute for Cooperation and Peace အဖွဲ့ကသူတေသည်Bradley Mack ကဝေဖန်လိုက်ပါတယ
် Optimism at this point in terms of Cambodia and ASEAN as a whole being able to achieve fundamental change in the status quo
မြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုအခြေခံကြကြအပြောင်းလဲလုပ်နိုင်မှုကမ္ဘောဒီးယားနဲ့ ASEAN အပေါ်အကောင်းမြင်မျှော်လင့်နေရတွေအလက်ကားဖြစ်သွားပါတယ
်ကမ္ဘောဒီးယားနိုင်ငံသားကြီးဝန်ကြီး Brad Sokong က ASEAN ထူးကိုယ်စားလှယ်အဖြစ်မြန်မာပြည်သွားရောက်တာကြောင့်မြန်မာကလည်း ASEAN နဲ့သူတို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောခွင့်ရသွားတာကလွယ်လို့အခြားတစုံတရာတိုးတက်မှုရလာဖို့မမြင်မိကြောင်းလဲ Bradley Mack ကသုံးသပ်ပါတယ်။ဒါမဲ့ AP လဒါမှမဟုတ်မီလာထဲမှာမြန်မာနိုင်ငံတွင်းစာနာမှုအကူအညီပေးရေးကိစ္စစုံညီအစည်းအဝေးတရက်ခေါ်ဖို့အာဆီယံအထူးကိုယ်စားလှယ် Brad Sokong ကအဆိုပြုထားပါတယ်။ကမ္ဘောဒီးယားဟာ2022တည်းအာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်လာခြင်းမှာမြန်မာနိုင်ငံကိုငြိမ်းချမ်းရေးဆွေးနွေးပွဲလမ်းကြောင်းပေါ်ဆွဲတင်ပြီးအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်ဆောင်တွေပြန်လည်ပါဝင်ခွင့်ရအောင်လုပ်ရင်စစ်ကောင်စီကိုတရားဝင်အသိအမှတ်ပြုရေးကမ္ဘောဒီးယားကကြိုးစားနေတယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေတာပါဒီဝေဖန်ချက်ပေါ်မှာတော့ပရက်ဆိုခွန်ကညင်းပယ်လိုက်ပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်ကမ္ဘောဒီးယားကလှုပ်ဆောင်နေကြောင်းတုံ့ပြန်ပါတယ်အာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ကိုယူပြီးသိမ်းမကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကဆီယနာတင်လာတဲ့မြန်မာနိုင်ငံကိုတရားဝင်သွားရောက်လက်ပတ်ခဲ့ခြင်းတုံးကလည်းအပြစ်ခတ်ရဆဲရေးယာယီအပြစ်ရရေးတွေလုပ်မယ်လို့ကတိပေးခဲ့ပေမဲ့လက်တွေ့မှာမြန်မာကအကောင့်ထည့်ပေါ်ခြင်းမရှိသေးပါဘူးခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးတာပါအခုတကားစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာဒီရပိုင်စီးရဲတင်းမာမှုတွေကြီးထွားနေတဲ့အကြောင်းပြောပြပေးပါမယ် KNU တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရှိရာကရင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနေကမြေပြင်ကရောလေကြောင်းကပါတိုက်ခိုက်နေသလိုချင်းပြည်နယ်မှာလည်းနယ်မြေရှင်းလင်းနေတဲ့စစ်စီရဲတွေလုံနေပါတယ်အဲ့ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတွေစူးစီးပြီးတော့ကျွန်တော်ခင်မောင်စိုးမင်းကပြန်ပြောပြပါမယ်ကရင်ပြည်နယ်စုကလီမြို့နယ်ထီးကလပဲကြေးရွာအနီးမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တွေနဲ့ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒါအပြင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
။ထီးကလပဲချမှာပါခင်ဗျာ။ဆယ်နှစ်ဝန်းကျင်မှာသူတို့ကပြေးချတာပေါ့နော်လေပုံလေလုံးလောက်ကျေချတယ်တိုက်ပွဲတွေမကြာခဏဆူဆူဖြစ်ပွားတယ်လက်နက်ကြီးရနေတိကမှုတွေကတော့မကြာခဏဖြစ်တယ်ပေါ့နော်မင်းကြီးကလည်းပဲလက်နက်ကြီးဖြစ်ပွားမှုကြောင့်လို့ပဲထိခိုက်မှုတွေရှိတယ်ပေါ့နော်ထိခိုက်တိုက်ဆုံမှုတွေလည်းဖြစ်ပွားခဲ့တယ်ပေါ့အ
ဲ့ဒီနယ်မြေဟာ KNU တပ်မဟာ6ထိန်းချုပ်ရာနယ်မြေဖြစ်ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံအရပ်သားတွေတေဆုံးတာတွေရှိပါတယ်အများစုကတော့စစ်ပြေးဒုက္ခသည်တွေအနေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့ကရင်လူအခွင့်အရေးအဖွဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်စစ်ပြေးရှောင်နေရတဲ့ပြည်သူတွေတမဆောက်အတင်းမှာပေါ့လေအများကထက်မြန်လာတယ်လို့ကျွန်တော်တို့ပြောလို့ရတယ် အရင်ကတော့ဒီအာနပောင်လို့ခံမရပေမဲ့အခုကကျတော့အောက်တောင်နီးပါးဝင်စီလောက်များလာတဲ့ဝင်ဝင်စီလောက်ရောက်နေပြီလို့လည်းကျွန်တော်တို့အာခံမရတာပေါ့နော်ဒီလိုမျိုးရင်သာပြေခမှုကြောင့်လို့အာပြည်သူတွေထပ်ပြေးတိတ်ဆောင်နေရတယ်ဒီနေရာတဲ့ပြည်သူတွေအဲ့လိုမျိုးအခုကလက်နက်ကြီးတွေအာသူတို့နေနာမှာကြားလို့ပဲဖြစ်ဖြစ်လေအာလေကြားတက်မှုလာလို့ပဲဖြစ်ဖြစ်အနည်းငယ်မှာဖြစ်တဲ့ခါကျလို့ရှိရင်တော့ထားပြရတယ်အဲ့ဒီအပေါ်မှာကိုပြီးတော့မှသူတို့ကအကြောက်တရားတွေဖြစ်စီတယ်လေချုံမှုတွေကိုဖြစ်စီတယ
်ချင်းပြည်နယ်မတူပီမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေလုပ်ဖို့အတွက်အင်အားဖြည့်တင်ပြီးကျေးရွာတွေကိုဝင်ရောက်ခဲ့ကြပါတယ်အင်အားတရာဝင်းကျင်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကမတူပီမြို့အနီးဝေတူးကျေးရွာကိုဝင်ရောက်ကကျေးရွာသကောင်စရင်စစ်ဆေးတာလက်ကင်ဖုံးတွေကိုစစ်ဆေးတာတွေလုပ်ပြီးတဲ့နောက်ကျေးရွာသား5ဦးကိုမတ်လ24ရက်နေ့ကဖမ်းဆီးခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။5ရောက်ဖမ်းဆီးနေဟုတ်တယ်။အဲ့တော့တယောက်ကတမောရေလုတ်သားတွေပါနော်။ထောက်ခံတာမရလို့ဖမ်းနေတယ်။၄ယောက်ကတော့ဝေထူးရွာရွာခံပေါ့။သူတို့ရောရောခံကခဲရမီကျော်ပေါ်တော့ဘူဘော့ဆိုင်လိမ့်နေဒီပေါ်ဟောင်းဒီပေါ်တော့သူမင်းတင်နေပြီ။နောက်၄ယောက်ကတော့ဖုန်းမှာ message တာပို့ကြတာလေ။သူတို့အချင်းချင်းနေတာပါ။သူကကြားတာတော့ညာဖက်မှာသူဆွေးထားကြတယ်ပြောတယ်
။ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းကလည်းမတူပီမြို့နယ်မှာစစ်ကောင်စီတပ်တွေကလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးဟာတပ်ဖြတ်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ခဲ့ပါတယ်။ချင်းပြည်နယ်ဟာစစ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြခဲ့ကြသလိုစစ်ကောင်စီတပ်တွေကိုတူမီတနတ်နဲ့ဒေသကာကွယ်တပ်ဖွဲ့တွေဖွဲ့စည်းပြီးအစောဆုံးဆန့်ကျင်ခဲ့ကြပါတယ်ခင်ဗျာအခုတခါတော့ရုရှားယူကရိန်းသတင်းကိုပြောပြပါမယ်ယူကရိန်းနိုင်ငံမှာရုရှားတပ်တွေကအရက်သားတွေနဲ့အရက်ပတ်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်နေတာဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်ကြောင်းနဲ့ဒီလို့ရပေါ်ယူကရိန်းဆိုင်ရာကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်သူတွေကပြစ်တင်ရှုံချလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတောက်လီဇာရှရိုင်းပေးပို့ထားတဲ့သတင်းကိုကိုစောမိုးကျော်ကပြောပြပါလိမ့်မယ
်ရုရှားတပ်ဖွဲ့တွေကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့တလကျော်ကာလအတွင်းအရသာ1082ဦးသေဆုံးပြီး1908ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူအခွင့်အရေးရုံးကအစိုးရခံဖော်ပြထားပါတယ်စစ်ပွဲတွေပြင်းထန်နေတဲ့အတွက်ထိခိုက်သေးဆုံးမှုစင်းကိုတိတိကျကျရရှိဖို့ခက်ခဲပါတယ်မြို့တော်ပင်စိုးစေကမူယူကရိန်းရဲ့မြို့ကြီးမြို့ငယ်နဲ့ကျေးလက်တောရွာတွေမှာသေဆုံးမှုနဲ့လူတွေရဲ့ဒုက္ခခံစားရမှုဟာတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်အကြီးမားဆုံးစိုးရင်စရာကောင်းတာကတော့လူနေထူထပ်တဲ့နေရာတွေကိုပောက်ကွဲစေတတ်တဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်တဲ့ကိစ္စဖြစ်ပါတယ်လို့ယူကရိန်းမှာရှိတဲ့ကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အကြီးအကဲမက်တယ်ဒါဘာဂနာကပြောဆိုပါတယ်ရုရှားစစ်တပ်တွေဟာလူနေထူထပ်တဲ့နေရာတွေကိုမစ်ဆိုင်းဒုံးတွေအမြောက်ကြီးတွေရော့ကက်ဒုံးကြီးတွေနဲ့ပောက်ကွဲစေတတ်တဲ့လက်နက်တွေကိုကြဲကြဲပြန့်ပြန့်အသုံးပြုတိုက်ခိုက်နေတယ်လို့ယူကရိန်းအနောက်ဘက်ခြမ်းကမြို့ကြီးတစ်မြို့ဖြစ်တဲ့အာဇအိုင်းကနေဘာဂနာကဗီဒီယိုကနေတင်ပြဆိုခဲ့ပါတယ
် Private houses, multi-story residential buildings, administrative buildings
ပုဂ္ဂိုလ်ကပိုင်အဆောက်အဦတွေအထက်မြင့်လူနေတိုက်ခန်းတွေမြို့ပြအုပ်ချုပ်ရေးအဆောက်အဦတွေကျန်းမာရေးနဲ့ပညာရေးဆိုင်ရာအဆောက်အဦတွေရေနဲ့လျှက်စစ်တူလောင်ဖြန့်ဖြူးရာဌာနတွေဟာအကြီးအကျယ်ဖျက်ဆီးခံထားရပါတယ်။ဒါဟာအရက်သားတွေအပေါ်ဘေးဆိုးကတ်ဆိုးကြီးတစ်ခုလိုတက်ရောက်စေပြီးကျန်းမာရေးအစာရေးစာနဲ့ပညာရေးစတဲ့အခွင့်အရေးတွေအပါအဝင်သူတို့ရဲ့လူအခွင့်အရေးတွေကိုအပြင်းအထန်ချိုးဖောက်ရကြပါတယ
်။ရုရှားတပ်ဖွဲ့တွေကထပ်ဆင့်ပောက်ကွဲပုံကလော့စတာဘုံးလက်နက်ကိုအသုံးပြုတိုက်ခိုက်တဲ့ဆိုတာကိုကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်အဖွဲ့အကြီးအကဲဘာဂနာကအတည်ပြုပြောဆိုပါတယ်ယူကရိန်းတပ်တွေဘက်ကလည်းအလားတူအသုံးပြုတာတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းစုံစမ်းနေကြောင်းပြောပါတယ်ကလော့စတာဘုံးတွေအသုံးပြုတိုက်ခိုက်တာကြောင့်အပြင်းအထန်ထိခိုက်မှုရှိပြီးဒီလောက်ရဟာရာဇဝတ်မှုမြောက်နိုင်တယ်လို့လည်းဘာဂနာကပြောပါတယ
် Since the 24th of February we've received allegations of Russian forces shooting at and killing civilians.
ဖေဖော်ဝါရီလ24ရက်နေ့ရုရှားတပ်တွေစတင်ကျူးကျော်ကြတဲ့ကအရက်သားတွေကိုကယ်ထုတ်စဉ်ကားတွေထဲမှာလိုက်ပါလာတဲ့အရက်သားတွေကိုကြိုတင်သတိပေးခြင်းစုံစမ်းမေးမြန်းခြင်းမပြုဘဲရုရှားတပ်တွေကပြစ်ခတ်တပ်ဖြတ်တာတွေရှိတယ်ဆိုတဲ့စွဲချက်တွေကိုလည်းလက်ခံရရှိခဲ့ပါတယ
်မရီဥပိုမျိုးနဲ့အခြားဒေသတွေကနေထွက်ပြေးလာတဲ့အရက်သားတွေကိုရုရှားတွေကအတင်းအကျပ်ရုရှားနယ်တွေကိုပို့ဆောင်ပြီးတစားကံအဖြစ်ထိမ့်သိမ်းထားတဲ့ဆိုတဲ့ဆွဆဲချက်တွေလည်းရှိတယ်လို့ဘာဂနာကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်သူတွေအနေနဲ့ဒီယူကရိန်းအရသားတွေကိုရုရှားတပ်တွေကအတင်းအကျပ်ပို့ဆောင်ခဲ့တာဟုတ်မဟုတ် တိကျစီစစ်အတည်ပြုနိုင်ခြင်းမရှိသေးဘူးလို့လဲယူကရိန်းဆိုင်ရာကုလသမဂ္ဂလူအခွင့်အရေးဆောင်ကြည့်မှုအကြီးအကဲမက်တယ်ဒါဘာဂနာကပြောဆိုခဲ့ပါတယ
်တစ်ဆက်တည်းမှာယူကရိန်းရုရှားစစ်ပွဲအတွင်းသတင်းသမားတွေသိဆုံးတဲ့အကြောင်းကိုဆက်ပြောပါမယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်အတွင်းမှာသတင်းသမားတွေတဲက၄ယောက်သေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းသတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးပမ်းလာနေကြပါတယ်။ VOA သတင်းတောက်ဆာဝမ်ကက်ဂျိုသတင်းပေးပို့ထားတာကိုကိုရနိုင်ကပြန်ပြောပြပါမယ
်။ယူကရိန်းနိုင်ငံအာပင်မြို့မှာအခုမတ်လအစောပိုင်းတုန်းကတနက်တန်ဒီဘုံးတန်တွေနဲ့မိခိုးတွေကြားကပဲသတင်းတောက်တွေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွက်မှာသတင်းတောက်တွေက၄ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မီဒီယာအဖွဲ့တွေနဲ့နိုင်ငံကအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးပြောကြားလာနေပြီးသတင်းသမားတွေဟာအရသာတွေဖြစ်ပြီးတော့စစ်ဘက်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အားလုံးကိုသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကယူကရိန်းနိုင်ငံမြို့တော် Kiev နားက Fox သတင်းဌာနကသတင်းတော့ Pia Zagorzhsky နဲ့ Alexandra Kushnova တို့နောက်သေးဆုံးခဲ့ပြီးတော့သတင်းတော့ဘန်ဂျမင်ဟောကတော့အပြင်းထန်တမ်းရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့ဆူရအမေရိကန်ရုပ်ရှင်ထုတ်လုပ်သူ Brand Reno နဲ့သူနဲ့အတူလုပ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရတာကြောင့် Brand Reno သေဆုံးခဲ့ပြီးတော့ Juan Arredondo ကတော့တမ်းရခဲ့ပါတယ်။ဒါပြင်မတ်လ၁ရက်နေ့ကလည်းရုရှားဘက်က Kiev မြို့မှာရှိတဲ့ TV တာဝါတိုင်းတစ်ခုကိုပစ်ခတ်မှုအတွင်းLive TV အတွက်ရိုက်ပေးနေတဲ့ Ukraine camera သမား Yevgeny Sakun တွေသုံးသွားခဲ့ပါတယ်
။ Journalists under international humanitarian law are civilians.
လူသားစာနာမှုဆိုင်ရာနိုင်ငံကဥပဒေအရသတင်းတောက်တွေဟာအရသာတွေပဲဖြစ်ပြီးအရသာတွေကိုတက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါတယ်။ပြည်ပခဖြစ်နေတဲ့ဇုံတွေအတွင်းသတင်းတောက်တွေကိုပိတ်မှတ်ထားပြီးတက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်ပါတယ်။
မြန်မာလက်တွေ့သတင်းယူနေတဲ့သတင်းတော့တွေဟာအထောက်ကူပေးရေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်နေစည်းမချားသတင်းသမားများအဖွဲ့ကမတ်လ၁၂ရက်နေ့မှာသတင်းသမားတွေကိုအကူအညီပေးနိုင်မဲ့စင်တာတစ်ခုကိုလဗစ်မြို့မှာဖွင့်ခဲ့ပါတယ်။ဒါကို UNESCO အဖွဲ့ကလည်းအကူအညီပေးနေပြီးသတင်းသမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့သင်တန်းတွေပို့ချပေးနေပါတယ်။A Culture of Safety Alliance သတင်းမီဒီယာညွှန်မောင်းအဖွဲ့ကတော့သတင်းတော့တွေဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။သတင်းမီဒီယာများညွန်မောင်းအဖွဲ့ကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရင်းမြစ်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ
် We are not an emergency response organization as many of our signatures
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူးဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှကမြေပြင်မှာရှိနေတဲ့သတင်းတောက်တွေကိုအကူအညီပေးနိုင်ဖို့တက်နိုင်တဲ့လောက်အကောင်းဆုံးလုပ်နေပါတယ်ကျမတို့နီလန်းမျိုးစုံနဲ့ကူညီနေပါတယ
်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတောက်တွေတည်ဆုံးခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတောက်တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေအထားကိုတည်ကြားချင်းချင်းအကဲဖြတ်တင်တယ်လို့ Griffin ကပြောပါတယ်ယူကရိန်းနိုင်ငံကအနေအထားအဖြစ်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်စါဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ Griffin ကပြောပါတယ
် We have two actually different and important situations going on. One is obviously the war on the ground in Ukraine and what that means.
ကျွန်တော်တို့မှာလုံးဝမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေပါတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပရိပခါကိုယူကရိန်းနဲ့နိုင်ငံသားသတင်းတော်တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံထဲမှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေပါတယ
်။လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတော့တွေအတွက်ကတော့အချိန်အတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fap PFE နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ရဲ့မနေ့ပိုင်းတန်လွင့်အစီအစဉ်တွေကိုလိုင်းတို32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်အစီအစဉ်တွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလင်းအမေရိကန်တကွင်းသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုဆက်လက်နားဆင်ကြရမှာပါပထမဆုံးအနေနဲ့အခုတစ်ပတ်မှာအမျိုးသမီးအနုပညာရှင်တို့ရဲ့ဖန်တီးမှုလက်ရာအထူးပြပွဲအကြောင်းပြောပြထားပါတယ်ဒီတိုင်နိုင်ငံလန်ဒန်မြို့က House of Fine Arts အနုပညာပြတိုင်မှာအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုတီးတန့်ခင်းကျင်းပြသထားပါတယ်။ပကြီးအနုပညာလုပ်ငန်းမှာအမျိုးသားတွေပဲအဓိကလွှမ်းမိုးထားပြီးအမျိုးသမီးအနုပညာရှင်တွေနေပါမှုကိုမီးမောင်းထိုးပြဖို့ဖြစ်တယ်လို့အမျိုးသမီးအနုပညာရှင်တွေပေါ်ထွန်းလာရေးအားပေးရာရောက်ဖို့အတွက်ဒီပြပွဲကိုစီစဉ်တာဖြစ်ပါတယ်။အမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုပဲသီးသန့်ခံစားနိုင်မဲ့အထူးပြပွဲဖြစ်ကြောင်း AB ဆောင်းပါးကိုအခြေခံပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါက်ခင်ဖြူတွေးကအခုလိုတင်ဆက်ထားပါတယ်
ဗြိတိန်နိုင်ငံလန်ဒန်မြို့မေဖဲရပ်မှာရှိတဲ့ House of Fine Art ဟိုဖာလို့သူကခေါ်တဲ့အနုပညာပြတိုင်မှာနိုင်ငံ၉နိုင်ငံကနာမည်ကြီးအမျိုးသမီးအနုပညာရှင်၁၂ဦးရဲ့လက်ရာတွေကိုအချူးပြပွဲအဖြစ်စုစည်းပြသခဲ့တာပါ။အမျိုးသမီးတွေကိုဂုဏ်ပြုတဲ့သမိုင်းဝင်လာဖြစ်တဲ့ Match လာထဲမှာဒီပြပွဲကိုအထူးစီစဉ်ကျင်းပတာဖြစ်ပြီး Match လာ၈ရက်နိုင်ငံတကာအမျိုးသမီးများနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကိုပဲတည်တံ့ခင်းကျင်းပြသထားတဲ့ဒီပြပွဲကိုတော့အမကန်အနုပညာလက်ရာတွေအဖြစ် The Divine လို့နာမည်ပေးထားပါတယ်။ဗကြီးအနုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေပါဝင်နိုင်မှုဘလောက်အားနည်းနေသေးတယ်ဆိုတာကိုဒီပြပွဲကအဓိကမီးမောင်းထိုးပြလိုတာဖြစ်ပြီးဒီအခြေအနေပြောင်းလဲလာအောင်ကြိုးပမ်းတဲ့အနေနဲ့ရည်ရွယ်ချင်ပါတာဖြစ်တယ်လို့လည်းပွဲစီစဉ်သူတွေကပြောပါတယ်။အွန်လိုင်းအနုပညာရောင်းချမှုလုပ်ငန်း ARTS ရဲ့2019ခုနှစ်စစ်တမ်းအချက်အလက်တွေအရကမ္ဘာတစ်ဝှမ်းအနုပညာပြခန်းပေါင်း3050ခုလေ့လာခဲ့တာမှာဒီပြခန်းတွေရဲ့48ရာခိုင်နှုန်းလောက်မှာအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေက25နဲ့25ရာခိုင်နှုန်းအောက်သာပါဝင်တာတွေ့ရပြီးဒီပြလိုက်တွေရဲ့10ရာခိုင်နှုန်းလောက်မှာတော့အမျိုးသမီးအနုပညာလက်ရာတွေပြသထားတာလုံးဝကိုမရှိတာတွေ့ရပါတယ်။ဒါကြောင့်အခုလိုအချူးပြပွဲမှာသူရဲ့ပကြီးလက်ရာတွေပြသခွင့်ရတာကအင်ပတန်ကိုကံကောင်းတာပါလို့အိုင်ယာလန်ပကြီးအနုပညာရှင်မယ်ရီရိုနင်းကပြောပါတယ
် I feel I'm luckier than most and I'm glad that I can be an advocate here to represent other female artists that perhaps aren't as lucky
တခြားသူတွေထဲကျမကပိုပြီးကံကောင်းနေလို့ခံစားရပါတယ်ကျမလောက်ကမကောင်းတဲ့တခြားအမျိုးသမီးအနုပညာရှင်တွေကိုစားအခုလိုရှေ့ထွက်ပြီးတော့တင်ပြခွင့်ရတာဝမ်းသာပါတယ်အမျိုးသမီးနုပညာရှင်တွေနဲ့လွန်ပြီးတော့ကွာဟလွန်းတဲ့ဒီအခြေအနေမျိုးမရှိတော့မဲ့အချင်းကိုတကယ်ပဲတွေ့မြင်ခဲ့ပါပြီ။အခုတော့ကျမတို့မရောက်သေးပါဘူး။ဘယ်လိုက်မှုတွေရှိနေသေးသေးပြီးတော့ကျမတို့အမျိုးသမီးနုပညာရှင်တွေအတွက်ရှေ့ထွက်ပြီးတော့ပြောဆိုနေကြအောင်ပါပါ
။အခုပြပွဲမှာမယ်ရီရိုနင်းရဲ့နုပညာဖန်တီးမှုလက်ရာ၄ခုပါဝင်ပါတယ်။သူ့ရဲ့လက်ရာတွေထဲမှာအမျိုးသမီးတွေနှင်းလျှောစီနေတာ၊နေ့လယ်ခင်းဝိုင်းဖွဲ့လက်ဖက်ရည်တောက်နေတာတွေကိုရဲမောပျော်ရွှင်စရာဖြစ်အောင်ပေါ်ပေါ်ပါပါဖန်တီးထားပြီးမြင်လိုက်တာနဲ့နှစ်လိုပဲဖြစ်အောင်တမင်ပုံဖော်ခဲ့တာဖြစ်တယ်လို့သူကပြောပြပါတယ
် I'm showing four pieces at this show four large pieces they're painted using enamel paint which is a very different medium to use you don't
ဒီပြပွဲမှာကျမလည်းပကြီးကားကြီးလေးကားပြထားပါတယ်ကျွေးစည်းသုံးပြီးတော့ဆွဲထားတာပါဒါကတခြားဆီးတွေနဲ့လုံးဝမတူပါဘူးပကြီးအနုပညာပစ္စည်းတွေရောင်းတဲ့ဆိုင်တွေမှာရှာလို့ရတဲ့ပစ္စည်းလည်းမဟုတ်ပါဘူး PNQA သုံးပစ္စည်းဆိုင်မျိုးကိုတွားရပါတယ်ဒါကအိမ်သုတ်ဆီးတစ်မျိုးပါကျမရဲ့အနုပညာလက်ရာတွေကိုညီမောပျော်ရွှင်စရာဖြစ်အောင်လည်းဖန်တီးထားပါတယ် မြင်လိုက်တာနဲ့နှစ်လိုပဲဖြစ်ပြီးတော့တဖြည်းဖြည်းချင်းဆက်ကြည့်ရင်လည်းကျမဒီမှာဘာကိုဖော်ပြခြင်းတည်းလဲဆိုတာကိုခံစားစီခြင်းပါတယ်ကျမတို့ကလေးဘဝတုန်းကလို့ပေါ့အရင်ဆုံးအရာတွေကိုကြည့်မယ်ပြည့်နေနေချင်းပိုပြွတ်မြင်လာပိုခံစားလာရတာမျိုးအဲ့ဒါမျိုးပါ
ကမ္ဘာ့ဝန်ကအမှုပညာပြကန်းတွေမှာအမျိုးသမီးတွေရဲ့အမှုပညာလက်ရာတွေကိုစားပြုမှုအားနည်းနေတာကိုဟူဖာပြလိုက်ကတော့ပြောင်းလဲဖို့ကြိုးစားနေပါတယ်။ဒီနှစ်2022ခုနှစ်အတွင်းသူတို့ပြလိုက်မှာပြသတဲ့ပြပွဲတွေမှာတယောက်တည်းဆိုလိုပြပွဲပဲဖြစ်ဖြစ်အုပ်စုလိုက်တင်ဆက်မှုပဲဖြစ်ဖြစ်ပြပွဲအားလုံးရဲ့90ရာခိုင်နှုန်းမှာအမျိုးသမီးလက်ရာတွေပါဝင်အောင်လုပ်သွားမယ်လို့ဟူဖာပြလိုက်ကကတိပေးထားပါတယ်။ဒါဟာတကယ်ကိုဝမ်းသာစရာပါပဲလို့မယ်ရီရိုနင်းကပြောပါတယ်။
How many other galleries around are highlighting their female artists at the moment? Hoffa are making a real point about this, so I'm delighted to be here to represent.
လက်ရှိမှာမျိုးသမီးအမှုပညာရှင်တွေကိုအသားပေးဖော်ပြရဲပြလိုက်ဘယ်နှခုများရှိလဲ။ Hoffa ပြရဲကဒါကိုကောင်းကောင်းထောက်ပြလိုက်တာပါ။ဒါကြောင့်အခုလိုအမျိုးသမီးအမှုပညာရှင်12ဦးကိုစာဝန်းတာရပါတယ်။နှစ်တိုင်းဒီချင်းရောက်တိုင်းမှာအခုလိုဆက်ပြီးတော့လှုပ်သွားနိုင်အောင်လို့ကျွန်မတို့လုပ်ကြရပါမယ်
။ဒီပြပွဲမှာပါဝင်ပြသခွင့်ရတဲ့အမှုပညာရှင်နောက်တစ်ဦးကတော့မက္ကဆီကိုနိုင်ငံကဆူဇာနာအန်နာယာပါသူကတော့သုံးဘက်မြင်အမှုပညာလက်ရာပုံစံတစ်ခုကိုဖန်တီးထားပြီးသူ့ရဲ့အမှုပညာဖန်တီးမှုအတော်များများကတပေါင်းတစ်စီးတည်းဖြစ်မှုကိုဖော်ပြလေးရှိပါတယ
် Every I will describe my artwork as a labyrinth that arises by chance Every
သူဟာသူဖြစ်လာတဲ့ဝင်ကဘာတစ်ခုလိုပုံစံမျိုးဖန်တီးထားတာပါအလွာတိုင်းမှာအထက်ပေါင်းများစွာအထက်တက်လှုပ်ထားပါတယ်တခါတည်းတိတ်တွေးလို့မရှိတဲ့ပုံစံမျိုးမဖြစ်နိုင်ဘူးလို့ထင်ရတဲ့အရာမျိုးဖန်တီးထားတာပ
ါသူရဲ့ဖန်တီးမှုကိုအစ်စ်မောင်များစွာအချိန်ပေးလှူဆောင်ခဲ့ရပေမဲ့နောက်ဆုံးထွက်ပေါ်လာတဲ့ရလဒ်ကိုတော့အယံမဲ့ကျင်းတဲ့ခဲ့ရပါတယ်လို့ဆူဇန်နာအနာယာကပြောပါတယ်ဒီပြပွဲမှာပါဝင်တာနဲ့ပတ်သက်ပြီးတော့လေသူရဲ့အမှုပညာလက်ရာတွေကိုပြသဖို့ဆိုတာတခုတည်းမဟုတ်ဘဲကိုယ့်ရဲ့အမှုပညာလက်ရာတွေကိုဖော်ပြခွင့်မရကြတဲ့လက်ရှိကာလအမှုပညာရှင်အမျိုးသမီးတွေကိုရောတချိန်အတိတ်ကအမှုပညာရှင်အမျိုးသမီးတွေကိုပါကိုးစားပြုနိုင်ဖို့အတွက်ဖြစ်ပါတယ်လို့ဆူဇန်နာအာနာယာကပြောပါတယ
် It's amazing to be here representing all these faceless and nameless women who didn't have the
ကိုယ့်ရဲ့အမှုပညာနဲ့ခံစားချက်တွေကိုထုတ်ဖော်ပြသခွင့်မရခဲ့ကြတဲ့လူမသိသူမသိအမျိုးသမီးအမှုပညာရှင်အားလုံးကိုဒီနေရာမှာကိုးစားပြုခွင့်ရတဲ့အတွက်အယံဝမ်းသာပါတယ်သူတို့အားလုံးဟာကျမအတွက်သူရဲကောင်းတွေပ
ါပကြီးအမှုပညာဖန်တီးမှုလုပ်ငန်းတွေမှာအောင်မြင်ကြော်ကြားတဲ့သူအများစုကအမျိုးသားတွေပါအမျိုးသမီးအမှုပညာရှင်တွေအများအပြားရှိတယ်ဆိုပေမဲ့သူတို့အောင်မြင်ကြော်ကြားလာအောင်အတိမတ်ပြုမြေတောင်မြောက်ပေးမှုတွေကတော့အားနည်းနေသေးတာပါဒါကြောင့်ခေတ်သစ်မော်ဒန်အမှုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်တမိုင်းနာရှိခဲ့ကြတဲ့အမှုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်သူတို့ရဲ့လက်ရာတွေကိုအခုလိုပြလိုက်တွေမှာခင်းချင်းပြသပေးဖို့အင်မတန်ကိုရေးကြည့်တယ်လို့ဟူဖာပြတဲ့ရဲ့အယောင်ဌာနအကြီးအကဲအဲလက်စ်ပီမီနိုလီကပြောပါတယ
် Certainly in here at Hoffa we feel that it's important that that female artists and the contributions to the arts not only
ခေတ်သစ်မြင်နေပဲကြည်ကြည်တမိုင်းအခြေအနေကိုပဲပြန်ကြည့်ကြည့်အမှုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးအမှုပညာရှင်တွေရဲ့တည်ရှိမှုတွေကအရေးပါတယ်လို့ကျွန်တော်တို့ Hoffa ပြတဲ့ကယုံကြည်ပါတယ်အမျိုးသမီးအမှုပညာရှင်တွေကအင်မတန်ကိုနည်းနေပါသေးတယ်ပကြီနုပညာလုပ်ငန်းမှာလူပြီးများတဲ့အမျိုးသမီးအမှုပညာရှင်လို့မေးရင်၅ယောက်လောက်ပဲထင်ထင်ရှားရှားပြောနိုင်ကြမယ်ထင်ပါတယ်ဒီအထဲမှာဖာဒါခလူပါကောင်းပါပါလိမ့်မယ်ဒီလိုအမျိုးသမီးအမှုပညာရှင်တွေနဲ့ပါလို့တဲ့အခြေအနေကိုလိလူရှုမထားသင့်ဘူးလို့ထင်ပါတယ်ဒါကိုပြောင်းလဲပြစ်ဖို့လိုပါတယ
်ဟိုဖာပြရရဲ့အခုအထူးပြပွဲမှာတော့တောင်ကိုရီးယားအိုင်ယာလန်ဩစတြေးလျာရုရှားဘယ်လ်ဂျီယံအာဂျင်တီးနာပြင်သစ်တရုတ်နဲ့မက္ကဆီကိုစတဲ့နိုင်ငံဒေသစုံကအမျိုးသမီးအမှုပညာရှင်တွေရဲ့လက်ရာတွေကိုစူးစီးထားတာဖြစ်ပါတယ်။အခုလိုအမျိုးသမီးအမှုပညာရှင်တွေရဲ့လက်ရာတွေကိုပဲတည်တံစူးစီးတင်ဆက်ပေးထားတဲ့အတွက်အမှုပညာလက်ရာတွေစုဆောင်းသူတွေအထက်ကလည်းအလွယ်တကူပဲခံစားနိုင်အားပေးဝယ်ယူနိုင်တဲ့အခွင့်အလမ်းရစေပါတယ်။ဒါပြင်လူတွေရဲ့စိတ်ထဲမှာအမျိုးသားအမှုပညာရှင်တွေရဲ့လက်ရာတွေကိုပဲပိုးပြီးတော့လူလာတဲ့ဗက်လိုက်အတွေ့တွေရှိနေတာကိုသတိပြုမိလာစေတယ်လို့ပကြီးနုပညာလက်ရာတွေကိုစုဆောင်းသူတူဖြစ်တဲ့ James Sweet ကပြောပါတယ
် For me having access to them is really important so that when I come to buying or looking at pieces
အခုလိုတနေရာထဲမှာကြီးကွင်ရဖို့ကကျမအတွက်တကယ်ပဲအရေးကြီးပါတယ်။ဝယ်သူတွေအတွက်ကအနုပညာလေးရတွေကိုဝယ်ဖို့ပဲဖြစ်ဖြစ်ကြီးဖို့ပဲဖြစ်ဖြစ်အခုလိုတစုတစည်းတဲ့တွေ့ခွင့်ရဖို့အရေးကြီးပါတယ်။ကျမအနေနဲ့ဒီအနုပညာရှင်မဟိုအနုပညာရှင်မဆိုတာမျိုးမရှိပေမဲ့လည်းကျမအရင်ကစုဆောင်ထားတဲ့အနုပညာလေးရတွေကိုပြန်ကြည့်ရင်တော့အမျိုးသားတွေရဲ့လေးရတွေကပိုများနေပါတယ်။အမျိုးသားအနုပညာရှင်တွေရဲ့ဖန်တီးမှုတွေကိုကျမပို့ပြီးတော့သဘောကျတာမှန်ပါတယ်။ဒါပေမဲ့အမျိုးသမီးတွေရဲ့အနုပညာလေးရတွေကိုလည်းစုဆောင်ကျမတွေအမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကလည်းအမခံမှာဒါတွေကိုမြင်တွေ့ရဖို့ပဲဒီကိုလာခဲ့တာပါအရင်ကရှိခဲ့တဲ့အမျိုးသမီးအနုပညာရှင်တွေနောက်ထပ်ပေါ်ထွက်လာအောင်မဲ့သူတွေအခုဒီမှာရှိနေကြတဲ့အမျိုးသမီးအနုပညာရှင်တွေဒီလိုအမျိုးသမီးတွေရဲ့အမခံအနုပညာလက်ရာတွေကိုမြင်ရဖို့ကအင်မတန်ကိုအရေးကြီးပါတယ
်ဟိုဖာပြားတွေကအမျိုးသမီးအနုပညာရှင်တွေရဲ့ဒီအထူးပြပွဲကိုတော့မတ်လ၈ရက်နေ့ကနေ၂၂ရက်နေ့အထိသတင်းနှစ်ပတ်ကြာခင်းကျင်းပြသခဲ့တာဖြစ်ပါတယ်။ဒီအထူးပြပွဲကနေအမျိုးသမီးနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုလူတွေပုံမှုသတိပြုအာရုံစိုက်လာဖို့တာမကပဲအမျိုးသမီးအနုပညာရှင်တွေရှားပါတဲ့အခြေအနေကိုပြောင်းလဲပြစ်နိုင်ဖို့အတွက်လဲပြပွဲစီစဉ်သူတွေနဲ့အမျိုးသမီးအနုပညာဖန်တီးသူတွေကမျှော်လင့်နေကြတာဖြစ်တဲ့စရာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်တာဝင်ပြူပါရှင်။ကျမခင်ပြူဆိုတာရှင
်။အမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာအနုပညာအထူးပြပွဲအကြောင်းကိုဒေါက်ခင်ပြည်ထွေးကပြောသွားတာဖြစ်ပါတယ်။ဆက်လက်နားဆင်ကြည့်ရှုရမှာကတုတ္တဆုံလင်အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်မှာယူကရိန်းဒုက္ခသည်တွေအတွက်လိုအပ်ချက်တွေကိုအမေရိကန်လူမှုအတိုင်းဝိုင်းကပို့ဆောင်ပေးနေတာအလုတ်လုတ်ရဲ့ short chat သတ်မှတ်ပေးတဲ့လုပ်ငန်းခွင်တဘာဝမီတာစီးဖို့ပြင်ဆင်နေကြတာစတာတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ရုရှားထူးချောင်မှုကိုခုခံတက်ခတ်နေသူတွေအတွက်ရောယူကရိန်းကထွက်ပြေးလာသူတွေကိုအကူအညီပေးဖို့အထောက်ပံ့ပစ္စည်းတွေကိုစေတနာဝန်ထမ်းတွေကစုဆောင်ပြီးကလေးသုံးဆောင်ပစ္စည်းအမျိုးသမီးအသုံးဆောင်ပစ္စည်းဆေးပစ္စည်းစသဖြင့်အမျိုးအစားကွဲပြန်လည်ထုတ်ပိုးနေပါတယ
် I'm really heartened by the fact
ယူကရိန်းကိုကူဖို့ Detroit မြို့ကဝိုင်းပြီးကူညီကြတာကိုတွေ့တော့ကျွန်တော်ပီတိဖြစ်မိပါတယ
်
Ukraine American တူပိုင်တယ်ယူပို့ဆောင်ရေးအတွက်သုံးတဲ့ဂူရောင်မှာစုဆောင်ထားတဲ့ပစ္စည်းတွေကိုပေါင်3000စီခွဲပြီး Ukraine ကိုနှစ်ခါပို့ပြီးပါပြီ။နောက်ထပ်အများပြားထပ်ပို့ဖို့လည်းသူတို့ကမျှော်လင့်နေတာပါ။ Detroit မြို့ကအများပြားကပစ္စည်းတွေကူးလို့လူဒဏ်နာကြောင်းပို့ဆောင်ရတဲ့စရိတ်ပဲကုန်ပါတယ်
။ And today I brought down about 100
ဒီနေ့ဆောင်သည့်အထက်150လောက်ယူလာခဲ့ပါလေ။ဆရောကကာလာဒီဆောင်တွေကိုဘယ်လူရမှမသိဖြစ်နေတာပါ။ဆေးရုံတွေကလည်းမယူကြပါဘူး။အခုယူကရိန်းရန်ကလေးတွေမှန်ကွဲစအပေါ်ကပြုတ်ကျလာတဲ့ရန်ကကာကွယ်မှုစောင့်လို့နေတဲ့ကြားလို့ဒီကိုယူလာတာပေါ့
ရုရှားဘက်ကလူနေရက်ွက်ပါမရှောင်မစ္စိုက်ဒုံးတွေနဲ့ပစ်တာကြောင့်ယူကရိန်းကနေမခွာခြားတဲ့အဖိုးဖွားတွေနဲ့ကလေးငယ်တွေအတွက်လည်းအကာအကွယ်တွေလိုနေတာပ
ါ When you watch news and
သတင်းတွေမှာတော့ယူကရိန်းကအခြေအနေတွေကိုတွေ့ရတော့စိတ်မသက်မသာဖြစ်ရပြီးစိတ်တွေမလန်းတော့ပါဘူးဒါပေမဲ့အလူပစ္စည်းတွေလက်ခံပေးအလူတန်းတွေလောက်ကြတော့ကိုသူတို့အတွက်တခုခုလုပ်ပေးနေပါလားဆိုတဲ့စိတ်နဲ့ဖြည့်တာပါတယ
်အလူရှင်တွေလူတန်းတဲ့ပစ္စည်းတွေကိုပိုလန်နိုင်ငံကိုပို့ဆောင်มาပြီးအဲ့ဒီကနေထပ်မံပြန်ဝေပေးတော့မှာပါအခုကြီးအထောက်ပံ့တွေလိုအပ်နေသေးသေးနောက်ထပ်လည်းအခုလိုလှူဒန်းနိုင်ဖို့စေတနာဝန်ထမ်းတွေအလူရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဖို့ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲဆရာရီကတင်းနေနေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနှစ်အောက်တိုဘာလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်ကို၅ရက်ကနေ၄ရက်ကိုလျှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအာရုံစိုက်ဆောင်ရွက်မလဲဆိုတာရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုလျှော့ချမလဲဆိုတာတွေရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။Company software engineer Sarah Yang က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ
် Like coming back on Monday I definitely feel like a lot more refreshed.
ဒီနေ့ဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆမ်းပါတယ်အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါတယ်2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်းပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်ဝန်ထမ်းပြရှာရတာလည်းပိုလွယ်ပါတယ်ကျွန်မကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အလှတ်တော်အမန် Mark Takano ကတပတ်ကို32နာရီသာလောရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ်လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါတယ်ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါတယ
် That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ဘဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာအမေရိကန်တွေအလုပ်မကြိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်လောက်ကြိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံစတ်တက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စံသက်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90တုံးဆွဲခဲ့ပါရယ်ခင်ဗျာရာသီဥတုဖောက်ပြန်မှုအကျိုးဆက်ကြောင့်ဒေါ်မီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့တစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုအခုနှစ်ကနေစတင်ဆောင်ရွက်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောရတယ်အမေရိကန်အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နီဗားဒါး၊အရီဇိုနာ၊ကော်လိုရာဒိုပြည်နယ်တွေမှာပူပြင်း၆တွေ့လွန်းလာကြောင့်ဒေါ်မီတွေအကြီးအကျယ်လောင်ကျွမ်းလင်းရှိပါတယ်မကြသေးခင်ရက်ပိုင်းတုန်းကတော့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျေးဘိုင်ဒန်တို့ကော်လိုရာဒိုပြည်နယ်ကမိဘတဲ့လူလူကိုအစိုးရအနေနဲ့အစွမ်းကုန်ကူညီပေးမယ့်အကြောင်းသွားရောက်အားပေးစကားပြောကြားခဲ့ပါတယ်ဆူပီရီယာမျိုးကအသက်84နှစ်အရွယ်ရစ်ခ်ပေါ်ဝီလျံဆန်ဟာဆိုရင်သူနေတဲ့အိမ်ကိုကိုယ်တိုင်ဆောက်ခဲ့သူပါလမ်းတစ်ဖက်ကအိမ်ကတော့မိဘကနေလွတ်ခဲ့ပေမဲ့သူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမိလောင်ပြကျသွားပါတယ
် And that's the hard part because there's an emotional attachment
ဒီနေရာမှာအရာအားလုံးကအမှတ်ရစရာတွေမဟုတ်လို့စိတ်ထိခိုက်ရပါတယ်ကျွန်တော်နောက်က S10 pickup car ဆိုရင်ညစ်စနဲ့မောင်းနိုင်အောင်ကိုယ်ကတာကိုပြန်လှုပ်ထားတာပါ
The cab here and this is back car here
မြို့ကနေအလုံးဟာမြို့ကိုပြန်တီဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတဲ့အသက်52နှစ်အရွယ် Sandy Kaufman ရဲ့အိမ်လဲမီးလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
် Honestly for me our house feels
ဒီလမ်းထဲမှာဆိုရင်ကိုယ့်အိမ်ကတကယ်အဆက်ချကြတဲ့နေရာလို့ထင်ခဲ့တာပါအရင်ဆူပီရီယာမျိုးဟာဆိုရင်လေပိုစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတစ်ကပြန်ဆရပါတော့မယ
်အိမ်မီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လဲသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံခြေပြန်ရဖို့အကူအညီလဲပေးပါတယ်အသက်39နှစ်အရွယ် Dion Scott ကအခုလိုပြောပါတယ်
We'll definitely rebuild and stay in this community. I mean, I can't.
အလုပ်ပြင်ဆင်ပြီးဒီမှာပဲနေသွားမှာပါ။ကိုပတ်ဝန်းကျင်အတိုင်းဝိုင်းရဲ့ကုညီဖေးမမှုကလည်းပြောမပြတတ်လောက်အောင်ကိုရရောပါလေ။တခြားဘယ်ကောမှသွားမနေချင်ပါဘူး
။တော်မီကနေမျိုးတွေထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ20သုံးဖို့လို့ပြီးတော့တခြားပြည်နယ်မျိုးရောအလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရယ်ခင်ဗျာ
။အခုတကားဒေါခင်မျိုးဆက်ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်ရုရှားကဝင်တိုက်တဲ့ယူကရိန်းနိုင်ငံမှာနျူကလ িয়ার ဒါဘေးစက်ရုံတွေထိခိုက်ပျက်စီးပြီးဆိုးဝါးတဲ့အန္တရာယ်ကြုံမှာကိုစိုးရိမ်နေကြပါတယ်။ဓာတုဗေဒပညာရှင်ဒေါက်တာခမောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနည်းပညာတွင်တွင်ကျကျသုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်အပင်းဆိုင်တွေထိကြိုက်ပျက်စီးပြီးဆိုးရတဲ့အန္တရာယ်ပေးမှာကိုစိုးရိမ်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနေနဲ့ပြန်ပြပြပါမယ်ပါ။ကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းဖို့တွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အဆုံးထိနေတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကလေ active ဖြစ်တဲ့ကောင်တော့440လောက်ရှိတယ်။အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မှအခုအလုံးကြီးဓာတ်ပေါင်းဖို့တွေတည်ဆောက်နေပါရဲ့
။ဘာအတွက်အဓိကတုံ့ကြတာပါလဲဆရာ။အခုကဘာပေါ်မှာတည်ဆောက်ထားတဲ့ဓာတ်ပေါင်းဖို့တွေ
အဓိကကတော့သူကစွန့်ရင်ပေးတယ်။ဖြစ်စစ်တက်အားကိုသူ့စီကနေရအောင်ตัวยีโออะปูไปเลยอ่ะยีโอปูไอ้กันนี่ก็ถั่วละได้สั่นเองพอยีนวยงวยอาเนี่ยไปม้าเนี่ยตาใบนี่ม้าแล้วเพชรสิตายาสิเลยだจ้ะตํามาဖြစ်သူอมนามาตั้นสินเนี่ยสั่นเองโหลขอเลย
ဒီအခုရောလောဆင်မှာယူကရိန်းမှာစစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းဖို့တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဦးဆရာ
ဟုတ်ကဲ့ယူကရိန်းကဓာတ်ပေါင်းဖို့တွေကအမနာကြီးပြီးတော့သူရောက်ကမှာအကြီးဆုံးဓာတ်ပေါင်းဖို့တွေရှိတယ်ကျစစ်တာဆိုရင်လည်းအရင်ပုံပုံမထုတ်ပြရရှိတယ်။ဆယ်လုံးပိုင်းတပ်ပေါင်းက1986မှာသူကအပူလွန်ကဲတော့အဲ့ဒီနျူကလ িয়ার တပ်ပေါင်းကြီးဟာဖြစ်စည်းသွားတယ်။ဘယ်လရုစ်နားမှာရှိတဲ့ချန်လိုပိုင်းနျူကလ িয়ার တပ်ပေါင်းကိုထက်ကိုပို့ရကြီးတဲ့နောက်တစ်ခုကတော့တောင်ပိုင်းမှာရှိတဲ့တပ်ပေါင်းကိုပါပဲ။သူကဥရောပမှာဆိုရင်အကြီးဆုံးတပ်ပေါင်းကိုအနေနဲ့ရှိပြီးတော့အများဆုံးအဆုံးပြုတာဖြစ်ပါတယ်။
ဒီကဘာပေါ်မှာရှိရနေတဲ့ဒီဓာတ်ပေါင်းဖို့တွေမှာထိခိုက်ပျက်စီးမှုဘယ်နေရာမှာရှိပါသေးတယ်ဆရာ
။ထိခိုက်ပျက်စီးမှုကတော့ဒီခြေလုံးပိုင်းနဲ့အရင်စတော့ဗောလေ။ခြေလုံးပိုင်းမှာဖြစ်သွားတဲ့ဟာလဲဒီအော်တိုမေးရှင်းတွေအဆင်မပြေလို့ဖြစ်သွားတာ။ပြောစရကျွန်တော်တို့ကလူတွေကနေတိုက်ရိုက်မရှိနိုင်ဘဲနဲ့ကျွန်တော်အော်တိုမေးရှင်းတွေလုပ်ရတဲ့အခြေအနေရှိပါတယ်။အဲ့ဒီအတိုင်းပဲဖူကိုရှိမားမှာဆိုရင်2017ဗောလေ။အဲ့ဒီအချိန်မှာဆူနာမီဒီဆိုင်နေလာတော့ယူကရတပ်ပေါင်းကြီးကအတင်းဆောင်နေနည်းနည်းဖြစ်သွားတယ်။တင်းဆောင်သွားတဲ့ဒီပြည်နဲ့ကျွန်တော်တို့အလုပ်လုပ်ရတာကသူကအဆင်မပြေတော့ဘူး။အော်တိုမေးရှင်းတွေအကုန်လုံးပြတ်သွားတော့သူ့မှာချိန်ကြောင်းတွေမရှိတော့ဘူး။အဲ့မှာအပူလုံးကဲတော့တခါတည်းသူလည်းပေါက်ကွဲသွားတယ်။ဒီမှာလည်းတည်ဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်
။ဒီနျူကလ িয়ার ဓာတ်ပေါင်းကိုထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်။ဘာတွေရှိပါလဲဆရာ။ဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာ။
ဓာတ်ရောင်ကြီးထွက်တာတော့3မျိုးပါလေတကယ်သာမန်အားဖြင့်3မျိုးရှိတယ်ပေါ့ alpha ရောင်ကြီးရယ် beta ရောင်ကြီးရယ် gamma ရောင်ကြီးပေါ့ gamma ရောင်ကြီးကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့သူကအားလုံးထောက်ထွက်နေတယ် beta ရောင်ကြီးကတော့တော်တော်တန်ရုံပေါ့ခံနေမှန်နေပေါ့ secondary ပဲထောက်ထွက်နေတယ်ဒါပေမဲ့တော်တော်များများတော့စတုပြသေးသေးလေးပဲကြာတော့လည်းမထောက်နိုင်ဘူးဒီ gamma ရောင်ကြီးကအများကြီးထောက် alpha ရောင်ကြီးကတော့စက်ကူပြားတော့ဘာလို့ခံနေတော့သူမဖောက်နိုင်ပါဘူး။ဒါပေမဲ့ radiation တွေကတော့အားလုံးကဒုက္ခပေးနိုင်ပါတယ်။တရားချီတရားလူတွေနဲ့ထိတွေ့ရတဲ့ပြည်နဲ့မူးရယ်ဝေးရယ်အော်အာလာတွေရှိတယ်။စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆွေးနွေးတော့တဲ့ဖြစ်ဖြစ်လာပါတယ်။ဒါတော့အဖြစ်ကတော့အသက်ဆုံးရှုံးလာတာပါ။အဲ့တော့သူခံလာတဲ့ဟိုအဲ့ဒီ fallout ဆိုတဲ့တရားချီတွေတင့်လာတဲ့ပစ္စည်းတွေဝင်လာရင်ဘယ်လိုလုပ်လို့အပြည့်ကိုရောက်အောင်လုပ်လို့ပြော
ဆက်ဘယ်လိုပစ္စည်းတွေပါလဲဆက
်ဒီယူကရိန်းတပ်ပေါင်းကထွက်တဲ့ဟာ elements အနေနဲ့ drastic အနေနဲ့တရားတော့ရှိတယ်လို့ပြောတယ်ဒါပေမဲ့အဓိကပစ္စည်းကတော့ဒီမျိုးလို့သူတို့စပ်ပါထားတယ်အဲ့ဒါကတော့ americium 241 cesium 137 iodine 131 နဲ့ strontium 92ဖြစ်တယ်ပေါ့ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု30ခန်းနဲ့ကြာသွားပြီလေဒါပေမဲ့အဲ့ဒီပစ္စည်းတွေကတရုံချီခွင့်နေစေပဲသူတို့ကထောက်လိုက်လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနေဝပဲကျန်းကိုကျန်နေသေးတာအမေရိကန်တို့ကလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းရှိနေနိုင်တယ်အထူးသဖြင့် iodine ဆိုတဲ့ဟာပေါ့ iodine 131 ကအမှန်ကြောက်စရာကောင်းတယ်အဲ့ဒီ iodine 131 ကဒီကျွန်တော်တို့ thyroid ဆီထဲကိုဝင်သွားရင်ကျန်မထွက်တော့ဘူးသူကတရုံချီအချိန်လုံးထွက်လာတော့ thyroid ဆိုတာကန်ဆာရောဂါဖြစ်လာတော့သိရတာပဲဒီတိုင်းပဲ CCM 137လို့ပါလဲခုခံလာတဲ့ရောက်လာတဲ့အဲ့ဒီခါကျရင်သူကအပြင်းမထွက်တော့ဘူးအထူးသဖြင့်ဒီကောင်လေးကဒီ4 hours စိတ်ခေါ်တဲ့အဲ့ဒီဓာတ်ပြာဒီပေါ်ဒီ တပ်ပြားတွေကပင်လယ်တွေကိုကျသွားတယ်။မြေကြီးပေါ်တစ်ပင်ပေါ်တွေကျတယ်။မျက်ခင်ပေါ်တွေကျတယ်။အဲ့တော့အဆိုးဆုံးကတော့မျက်ခင်ပေါ်မှာကျရင်အဲ့ဒါကိုနွားတွေအခြားသိစတွေစားတယ်။အဲ့ဒီသိစတွေကစားရင်နွားကစားတယ်ဆိုရင်နွားလို့ရမှာကခုန iodine 131 cesium 137လို့ဝင်သွားတယ်။အဲ့တော့အဲ့ဒါကနွားလို့တောက်တဲ့သူတွေသူရဲ့ကလေးတွေကသူခန္ဓာဘော်ဒီဝိတ်ကတေးတော့သူ့ရဲ့ thyroid မှာအရင်ထိခိုက်ွယ်တယ်အဲ့တော့ကလေးတွေတေးချင်ပြစ်စီလာကြပ
ါဆက်ဒီအနုမြူဒီရောင်ကြီးတင့်တဲ့လိုကုသလို့ရပါလားဆက
်ညီကရဲ့ဒီဆိုဂျူဝါဒီအနုမြူရောင်ကြီးတေးတဲ့ရေရှင်းတင့်တယ်ဆိုတော့ကျွန်တော်တို့အခုလက်ရှိတော့တိတိကျကျကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူး။ဒါကြောင့်လို့ဆိုရင်သူ့ကိုယ်တိုင်ကတော့ပြန်မထွက်ဘူးလေဒီထဲမှာရှိတော့သူ့အပြင်ရောက်အောင်ထုတ်ပြေးနိုင်တဲ့ဆွမ်းအားမရှိဘူးမရှိတော့တဖြည်းဖြည်းနဲ့ဟိုတင်ကြီးပြည့်စည်ရပဲတွေ့ရတယ်အကြဆုံး1 to 2 grade တော့သိပိုင်းထိထိုင်တော့တစ်လကွယ်လောက်ရှိအသက်ရှင်နေနိုင်တယ် 2 to 6 grade လောက်ထိတော့နှစ်လလောက်ရှိအသက်ရှင်နိုင်တယ်ပေါ့ဒါပေမဲ့6 to 8 grade လောက်ထိတော့ထက်ရှင်လို့ပဲပြေသွားနိုင်တဲ့သဘောမျိုးရှိတယ်အလုံးစုံခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်ဒါကြောင့်တောင်ချီထိသွားပြီးရောဒီ cell တွေကလည်းစပြည့်စည်သွားတော့နောက်ထပ်ပြုတ်ပြင်လို့မရတဲ့ဟာတွေအများကြီးရှိတာပေါ့သူကဘာနဲ့တူတက်ဆိုရင် X-ray ရောက်ထိတဲ့လိုပဲလေကျန်ခွန်းကန်းတွေမှာဒီဘယ်လောက်တင့်သွားလဲဆိုရဟာကျွန်တော်တို့ဒီ patch လေးတွေနဲ့စရငါတော့တောင်ချီကျွန်တော်တင့်နေပြီနောက်ထပ်တင့်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ကျန်ခွန်းကန်းမှာအလုပ်လုပ်လို့မရတဲ့ဟာတွေဖြစ်လာပါလေ X-ray တို့ဘာလို့ဆိုရင်လည်းဒီလိုပဲကျွန်တော်အနုယူတဲ့အောင်ချီတင့်မတင့်ဘူးကျွန်တော်စမ်းသပ်တဲ့ကိရိယာလေးပုံမှန်တတ်ထားရပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့မြို့ပြညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစို့။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ VOA American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါ။ Ukraine ပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းဆန္ဒမှုနဲ့လူ့အခွင့်အရေးပြဿနာတွေကြုံရတာကိုဖြေရှင်းဖို့ကြိုးစားနေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ American သမ္မတ Joe Biden ဟာပိုလန်နိုင်ငံကိုတွားရောက်ခဲ့ပြီးအဲဒီမှာရှိတဲ့ American တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ Ukraine မှာကျုံနေရတဲ့လူသားဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကို resort လေးစိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။မတ်လ16ရက်နေ့ကမရိုပိုမြို့ပြဿနာရုံကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြဿနာရုံထဲမှာဘုံးခိုးနေကြတဲ့မြို့ကန်300တေဆုံးခဲ့ရတယ်လို့မရိုပိုမြို့ကောင်စီအရာရှိတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေကမိန်းကလေးကျောင်းတွေကိုပိတ်ပစ်ခဲ့တဲ့နောက်အမေရိကန်ကတာလီဘန်တွေနဲ့ဒိုဟာမှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေအပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်၊ကနေဒါနဲ့ဗြိတိန်နိုင်ငံတို့ကနောက်ထပ်အရေးယူတံခတ်မှုတွေကိုကြေညာလိုက်ပါတယ်။မတ်လ29ရက်နေ့မှာကြာရောက်မဲ့တမတော်နေ့နဲ့တိုက်ဆိုင်ပြီးပြီးခဲ့တဲ့နှစ်ဒီလိုအချိန်မှာပဲစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြခဲ့တဲ့အရတားပြည်သူတွေကိုတွေးထွက်တန်းယုံနှိမ်နင်းခဲ့တဲ့နှစ်ပတ်လည်ဖြစ်နေလေ။တန်ခတ်မှုတွေကိုကြေညာလိုက်တာဖြစ်ပါလေ။တန်ခတ်လိုက်တဲ့စီးရင်ထဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆွဆွဲထားတဲ့တပ်မ66ပြန်အလဲပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်မှူးချုပ်ကိုကိုဦးနေပြည်တော်တိုင်းမှုဗိုလ်ချုပ်ဇော်ဟင်းတို့လည်းပါဝင်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။တော်တာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.